အမေရိကန်သမ္မတဟောင်း George H.W. Bush ဟာအသက်ရှူလမ်းကြောင်းမှာစိတ်ကူတမှုခံယူခဲ့ရပြီးတဲ့နောက် Texas ပြည်နယ် Houston မြို့ကစစ်ရုံမှာအတွင်းလူနာဖြစ်နေတက်တောင့်တက်တာအနားယူနေတယ်လို့မိသားစုရဲ့ပြောခွင့်ရပုဂ္ဂိုလ် Jim McGregor ကပြောဆိုလိုက်ပါတယ်။သမ္မတဟောင်း Bush ရဲ့ကျမရေးအခြေအနေဟာတည်တည်ငြိမ်ငြိမ်ရှိနေပြီးတော့စောင့်ကြည့်စစ်ဆေးဖို့အတွင်းလူနာဖြစ်နေစစ်ရုံမှာနေရလည်အောင်မယ်လို့သူကပြောဆိုခဲ့ပါတယ်။သမ္မတကတော့ဟောင်းဘာဘရာဘုရှာလည်းပင်ပန်းနွမ်းနဲ့ပြီးတော့ချောင်းဆိုးတာကြောင့်ကြိုတင်သတိထားတဲ့အနေနဲ့ဗုဒ္ဓဟူးနေ့ကအဲ့ဒီဆေးရုံမှာပဲဆေးရုံတင်ခဲ့ရသေးတယ်လို့မက်ဂရက်ကပြောပါတယ်။အမေရိကန်ပြည်ထောင်စုရဲ့41ယောက်မြောက်သမ္မတဖြစ်ခဲ့တဲ့ဘုရှာပြီးခဲ့တဲ့စနေနေ့တုန်းကအမောဖောက်လာပြီးတဲ့နောက်ဆေးရုံတင်ခဲ့ရတာဖြစ်ပါတယ်။အသက်62နှစ်အရွယ်သမ္မတဟောင်းဘုရှာအဆုတ်အအေးမိဝေဒနာကိုခံစားခဲ့ရတာကနေအသက်ရှူလမ်းကြောင်းမှာကျန်းမာရေးပြဿနာကြုံပြီးအခုနောက်ဆုံးကုသမှုမှာမေဆေးတုံးခဲ့ရတယ်လို့လည်းမိသားစုပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့ပါတယ်။ယာရူကနေအနားယူတော့မဲ့သမ္မတဘရက်အိုဘားမားကသူ့ရဲ့နောက်ဆုံးအကြိမ်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဘုရှ်မိသားစုနဲ့အဆက်အသွယ်မပြတ်တဲ့အကြောင်းပြောဆိုသွားခဲ့ပါတယ်။သမ္မတဟောင်း George H.W. Bush နဲ့သမ္မတကတော့ဟောင်း Barbara Bush တို့ဟာတိုင်းပြည်အတွက်သူတို့ရဲ့ဘဝတွေကိုမြုပ်နှံထားကြုံနဲ့မကကုန်လွန်ခဲ့တဲ့နှစ်တွေအတွင်းသူနဲ့အတူသမ္မတကတော့ Michelle Obama တို့အတွက်မိတ်ဆွေကောင်းတိုင်းမင်ပေါ်တိုင်းမင်ဘက်တွေဖြစ်ခဲ့တယ်လို့လည်းပြောဆိုခဲ့ပါတယ်။သမ္မတဟောင်းနဲ့သမ္မတကတော်ဟောင်းတို့ကျမ်းမာချမ်းသာစေဖို့ဆုတောင်းကြောင်းကိုလည်းဗုဒ္ဓဟူးနေ့ကနောက်ဆုံးအကြိမ်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတအိုဘားမားကပြောဆိုသွားခဲ့ပါတယ်။